မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ30ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီဒီအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရောကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်သွားမှာပါ
ကျမသင်္ကီထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုတော့ကိုအောင်နဲ့အတူကြီးညာပါမယ်ဂျူးဖျားကြောင့်ပြစ်ခတ်ခံရမှုအတွင်းသေဆုံးရသူတွေရဲ့မိသားစုဝင်တွေကိုအားပေးဖို့အမေရိကန်သမ္မတနဲ့သမ္မတဂရောတို့ Facebook မြို့ကိုသွားဖို့ရှိနေပါတယ်။ရိုဟင်ဂျာတွေထာနေပြန်ရေးပထမအထုပ်အနေနဲ့လာမယ့်နိုဝင်ဘာလ15ရက်နေ့မှာစတင်မှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်
။ကောင်းပါပြီရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ပြန်ရေးအစီအစဉ်တွေရှိလာတဲ့စတင်မှုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဒီကနေ့ပဲသဘောတူလိုက်ကြပါပြီ။
နော်မောင်မဆိုင်မကြီးစမယ်လို့ကြားပါတယ်။ဆိုင်ရခါကျတော့ဒါစမ်းကြည့်စဉ်းစားလာလို့ပြီးတော့ပြည်ရဖြစ်ပြီလေကျွန်တော်ပြောနေကြတာလေ။အဲ့ဒီရှင်ဖြစ်ပါလေခင်ဗျာ
။ဟုတ်
လို့ဆိုတော့ဥပဒေဌာနဝန်ထမ်းတွေရတယ်သူတ
ို့ကလူမှုဝန်ထမ်းကဲဆဲရင်းနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးပြောသွားတာပါနောက်ပိုင်းမှာအပြည့်ဆုံးကြားမှာပါဒါအပြင်တရုတ်မြန်မာနယ်စပ်မှာမြမအလျာထွက်ကုန်ပစ္စည်းတချို့ကိုတရုတ်ဘက်ကတင်သွင်းခွင့်မပြုလို့လက်သမားတွေအခက်တွေ့နေကြတဲ့တဲ့နဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကပေါ်တူဂီအလံတင်ကုန်တင်မောသူစင်းစီကနေမြမတင်မောသားတို့ပြုတ်ကျပျောက်ဆုံးနေတဲ့တဲ့ဆာမကိုလည်းနောက်ပိုင်းမှာကြားမှာပါခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမှတ်တင်ထိုင်တဲ့ကိုအောင်အောင်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်ပစ်ဘတ်မြို့မှာပြီးခဲ့တဲ့သတင်းဘက်ကဂျူးဖျားကြောင့်အတွင်ပြစ်ခတ်ခံရမှုမှာတည်ဆုံးရသူ12ဦးရဲ့မိသားစုဝင်တွေကိုအလေးထားမှုကိုပြသတဲ့အနေနဲ့သမ္မတဒေါ်နယ်ထရန့်နဲ့ဇနီးမလန်နီယာတို့ဒီကနေ့အင်ကာနီမှာတွားရောက်ဖို့ရှိနေပါတယ်။ဒါပေမဲ့လည်းဂျူးခေါင်းဆောင်တချို့တို့ကတော့သမ္မတအနေနဲ့လူပြူလူမျိုးရေးဝါဒီတွေကိုပြစ်တင်ရှုတ်ချတာအရင်လုပ်ဖို့တောင်းဆိုကြပါတယ်။ပစ်စပတ်လူမှုအတိုင်းဝိုင်းနဲ့အတူဝမ်းနဲ့ကြေခွဲရမှုနောက်အမေရိကန်ပြည်သူတွေကိုအားပေးထောက်ခံမှုကိုပြသဖို့အတွက်တမရနဲ့တမရကရော်တို့တမိုင်းဝင်မျိုးကိုတွားရောက်မှာဖြစ်တယ်လို့မနေ့တနင်္လာနေ့မှာအင်ပီရောကကြေညာပါတယ်။ပြီးခဲ့တဲ့စနေနေ့က Tree of Life ဂျူးဖျားကြောင့်ပြစ်ခတ်ခံရမှုအတွင်းတည်ဆုံးရသူတွေကပထမဆုံးဇာပနအခမ်းအနားကျင့်ပမဲ့အချိန်မှာပဲတမရထရန့်ရဲ့ခီးစဉ်ထွက်ပေါ်လာတာပါ။ဇာပနအခမ်းအနားတွေမှာလုံခြုံရေးဆောက်ရွက်ပေးရမယ်လုံခြုံရေးတပ်ဖွဲ့ဝင်တွေအတွက်ပို့ပြီးတော့အလုပ်ပြီးသွားစီမှာဖြစ်လို့သမ္မတထရန့်ရဲ့ခီးစဉ်ကိုဆိုင်းငံ့ပေးဖို့ Facebook မြို့တော်ဝင်က CNN ရုပ်သံနဲ့တွဲဆုံမေးမြန်းမှုအတွင်းမှာပန်ကြားသွားပါတယ်။ဂျူးဖွဲ့စည်းတစ်ခုဖြစ်တဲ့ Ban the Arts ရဲ့ခေါင်းဆောင်တွေကလည်းသမ္မတထရန့်ဘက်ကခီးစဉ်ဖျက်ပေးဖို့မနစ်တနင်္လာနေ့ကအိတ်ဖွင့်ပေးစာတစ်စောင်ပေးပို့တဲ့အထင်မှာတော့သမ္မတအနေနဲ့လူပြူလူမျိုးရေးဝါဒီတွေကိုပြစ်တင်ရှုတ်ချတာမလုပ်မချင်းသူတို့အနေနဲ့သမ္မတကိုကြိုးစုံမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်။အဲ့ဒီအိတ်ဖွင့်ပေးစာမှာနိုင်ငံတော်ကလူပေါင်းတောင်းနဲ့ချီပြီးတော့လက်မှတ်ရေးထိုးထားတာပါ။ဒါပေမဲ့လည်း Tree of Life ဂျူးဖျားချောင်းကဘာသာရေးကောင်းဆောင် Jeffrey Meyer ကတော့သမ္မတအနေနဲ့ Facebook ကိုလာမဲ့အရေးကြိုးဆိုတဲ့အကြောင်းပြောဆိုထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်ဝေဖန်သူတွေကိုဖောက်ခွဲရေးပစ္စည်းတွေပါတဲ့ပါဆယ်တုံးအနည်းဆုံး73ခုပေးပို့ခဲ့တယ်လို့ဆွဆွဲခံရသူစီဇာဆေယော့စီမှာနောက်ထပ်ပေးပို့နိုင်ခြေရှိတဲ့လူနာမည်တွေပါတဲ့စာရင်းတစ်ခုရှိနေတယ်လို့တာဝန်ခံအရာရှိတွေကသတင်းလာနေမှာပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်သူ့ကိုဖမ်းဆီးမိချိန်မှာသူ့ရဲ့စာရင်းထဲမှာပါတဲ့သူတွေစီကိုပါဆယ်တုံးတွေဆက်ပြီးတော့ပို့ဖို့လုပ်နေမယ်လို့အာဏာပိုင်တွေကယုံကြည်ကြပြီးတော့အဲ့ဒီပို့မဲ့စာရင်းထဲမှာသတင်းတောက်တွေနဲ့နာမည်ကြီးသရုပ်ဆောင်တွေပါပါနေတယ်လို့ NBC သတင်းဌာနကပြောပါရယ်ဘုံပါတဲ့ပါဆယ်ထုတ်တွေပေးပို့ခဲ့သူတွေထဲမှာအရင်သမ္မတဘရက်အိုဘားမား2020ရွေးကောက်ပွဲမှာသမ္မတထရန့်ရဲ့ပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဂျိုးဘိုက်ဒန်2016သမ္မတရွေးကောက်ပွဲတွင်ကထရန့်ရဲ့ပြိုင်ဘက်ဖြစ်တဲ့ဒီမိုကရက်ပါတီကဟီလာရီကလင်တန်နဲ့အိုဘားမားအစိုးရအဖွဲ့တွေကဒီအစိုးရအဖွဲ့ဝင်တွေထဲမှာပါဝင်တဲ့မြို့သားလူမျိုးရေးအရာရှိတွေအဖြစ်တာဝန်ထမ်းဆောင်ခဲ့သူနှစ်ဦးလည်းပါဝင်ပါတယ်အသက်56နှစ်အရွယ်ဆေယော့ကိုမိုင်ယာမီကသူ့ကိုဖမ်းဆီးခဲ့တဲ့နေရာနဲ့တိတ်မွေးတဲ့နေရာမှာရှိတဲ့တရားရုံးမှာတနင်္လာနေ့ကပထမဆုံးအကြိမ်ဖြစ်ရုံးထုတ်ခဲ့ပါတယ်။အစိုးရရှေ့နေတွေကဆေယော့ကလူအတိုင်းဝိုင်းအတွက်အနည်းရရှိသူတဦးလို့ယုံကြည်ကြောင်းနဲ့သူ့ကိုအာမခံမပေးဘူးတရားသူကြီးကိုပြောကြားခဲ့ကြပါတယ်။သူ့အမှုကိုတောက်ကြနေမှာနောက်တစ်ကြိမ်ယုံကြည်ထပ်ပေးခဲ့ပြီးတော့အဲ့ဒီမှာသူ့အမှုကိုနယူးယောက်ကိုလွှဲပြောင်းပေးတဲ့မတင်ကြားနာမှာဖြစ်ပါတယ်။ဆေယော့ကိုပြီးခဲ့တဲ့တောက်ကြနေ့ကသူနေအိမ်ဖြစ်အသုံးပြုနေတဲ့ဗန်ကားအဖြူနားမှာပဲလုံခြုံရေးအဖွဲ့ဝင်တွေကဖမ်းဆီးရမိခဲ့တာပါခင်ဗျာ
။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကနေလိုင်းယွန်အဲလေချောင်းလိုင်းလေယာဉ်တစ်စင်းမိနစ်တနင်္လာနေ့မနက်အစောပိုင်းမှာပြန်တက်သွားပြီးတဲ့နောက်မိနစ်ပိုင်းအကြာမှာပင်လယ်ထဲပြတ်ကျခဲ့တာမှာလိုက်ပါသွားသူအလုံးသေဆုံးပြီလို့ယုံကြည်ထားကြပြီး လိုက်ပါသွားတဲ့ခီးတဲ့နဲ့လေရင်အမှုထံ189ရောက်ရဲ့ရုပ်အလောင်းတွေရရှိရေးရှာပွေကယ်ဆယ်ရေးလှုပ်သားတွေဒီကနေ့ဆက်ပြီးတော့ကြိုးစားနေကြပါတယ်။ဘသူတွေလဲဆိုတာကိုစစ်ဆေးဖို့ရုပ်အလောင်းတွေထည့်ထားတဲ့အိတ်24လုံးကိုဈေးရုံကိုပို့ဆောင်ထားပြီးဖြစ်တယ်လို့လဲမနစ်တင်းလာနေညပိုင်းမှာတာဝန်ရှိသူတွေကပြောပါတယ်။ရန်နဲ့ချီတဲ့ပစ္စည်းတွေကိုလည်းလေရင်ပြက်ကြရနေရာကနေပြန်ပြီးတော့ဆဲယူထားပါတယ်။အဲ့ဒီတဲမှာတော့စာအုပ်တွေ၊ပိုက်ဆံအိတ်တွေ၊လက်ကင်ဖုံးတွေနဲ့လေရင်ပြက်အပိုင်းအစတွေလည်းပါဝင်ပါတယ်။ခီးသည်တွေတဲမှာတော့ကလေးငယ်တဦးနဲ့မွေးကင်းစာကလေးနှစ်ဦးတို့ပါပါတယ်။တန်တတ်ထုဒူဖော်ရေးအန်ခါဘီလီတွန်းဒေတာရဲ့မြို့တော်ကိုဥတီပြန်တန်းရကနေပြက်ကြခဲ့ရတဲ့လိုင်ယွန်အဲလေချောင်းလေရင်အမှတ်စဉ် JT610 ရဲ့အပြည့်စီးတွေကိုရင်းငုံသမား40နဲ့ရှာပွေနေပါတယ်။လေရင်ကတော့ဂျာဘားပင်လယ်ပြင်ရဲ့အနက်30ကနေ35ကီလိုမီတာလောက်မှ35မီတာလောက်မှရှိနေမယ်လို့ယုံကြည်ထားကြပါတယ်။လေရင်ပြက်မကျခင်လေးမှာလေရင်မှုကလေစိတ်မှပြန်ပြီးတော့ဆင်းသက်ဖို့ပြောဆိုခဲ့တယ်လို့လည်းအာနာပိုင်တွေကပြောပါတယ်။စီစားသက်သာပြီးအသုံးမြတဲ့ Boeing 737 MAX 8လေရင်တစ်စင်းပထမဆုံးပြက်ကြတာလည်းဖြစ်ပါတယ်။ဒီလေရင်ကပြက်မကျခင်ညကပဲဘာလီကနေဂျကာတာကိုပြန်တက်နှာမှလည်းနည်းပညာပိုင်းဆိုင်ရာချွတ်ယွင်းမှုဖြစ်ခဲ့တဲ့အကြောင်းဒါပေမဲ့လည်းပြင်ဆင်ပြီးဖြစ်တဲ့အကြောင်းလိုင်ယွန်အဲအကြီးအကဲကသတင်းတောက်တွေကိုပြောပါတယ်။လေရင်ပြန်တက်တဲ့တက်တန်းကလည်းနှစ်လပဲရှိပါသေးတယ်ရှင်
။ American Bianzugo ဥတည်လာနေတဲ့ Honduras နိုင်ငံကရွှေပြောင်းချေချဝင်ရောက်လာသူတွေကို American Mexico နယ်စပ်မှာဟန်တားရမှာကူညီနိုင်ဖို့ American တပ်ဖွဲ့ဝင်9200ကိုပင်တကုံကဆီလွတ်ခဲ့ပါတယ်။နယ်စပ်လုံခြုံရေးဟာအမျိုးသားလုံခြုံရေးဖြစ်တယ်လို့ American မြောက်ပိုင်းကုတ်ကဲရေးဌာနအကြီးအကဲဗိုလ်ချုပ်ကြီး Terence O. Shocknessy ကသတင်းတောက်တွေကိုတင်းနယ်လာနေမှာပြောကြားပါတယ်။အဲ့ဒီတပ်ဖွဲ့ဝင်9200ဟာနယ်စပ်မှာရောက်နေပြီးသားပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင် 2100 လောက်နဲ့တွားရောက်ပူးပေါင်းအားဖြည့်မှာလို့လဲဆိုပါတယ်။အကောက်ခွန်နဲ့နေဆက်ကာကွယ်ရေးကော်မရှင်နာမင်းကြီးကေဗင်မက်အလင်နန်ကအမေရိကန်ပြည်ထောင်စုကိုဥတည်လာနေတဲ့အမျိုးသားအမျိုးသမီးနဲ့ကလင်းငယ်တွေအပါအဝင်လူပေါင်း3500လောက်ဟာမက္ကဆီကိုမှာရောက်နေပြီဖြစ်ကြောင်းပြောပါတယ်။နောက်ထပ်လူပေါင်း3000လောက်ပါဝင်တဲ့ရွှေပြောင်းဝင်ရောက်လူသူတွေကလည်းမက္ကဆီကိုနဲ့ဂွာတီမာလာနေဆက်ကိုရောက်နေပြီးအဲ့ဒီအဖွဲ့နှစ်ဖွဲ့ပူးပေါင်းမှုရှိနေပါတယ်။လူအုပ်စုတွေကတချို့ကတော့မက္ကဆီကိုရက်တပ်ဖွဲ့ကဟန်တားနေတဲ့ဂျာမာပဲမြစ်ကိုဖြတ်ကူးပြီးတော့မက္ကဆီကိုနိုင်ငံထဲကိုဝင်ရောက်ခဲ့ပါတယ်။ကော်မရှင်နာမင်းကြီးမက်အလင်နန်ကအဲ့ဒီထက်ကအမေရိကန်ပြည်ထောင်စုကိုဝင်ရောက်လာနိုင်သူတွေကိုဖမ်းဆီးထိန်းသိမ်းသွားမှဖြစ်ပြီးတော့အမေရိကန်ဥပဒေအတိုင်းသူတို့ရဲ့ခလုံးကွင်းအပေါ်စဉ်းစားမှဖြစ်တယ်လို့ပြောပါတယ်။နေဆက်လုံခြုံရေးဆောင်ရွက်နေသူတွေအနေနဲ့လည်းဥပဒေအတိုင်းအလေးထားဆောင်ရွက်မှဖြစ်ပြီးတော့ဝင်ရောက်လာသူတွေကိုလူသားချင်းစာနာစွာဖေးမဆက်ဆံမှဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းလူစုလိုက်ပြုံလိုက်အနေနဲ့ဝင်ရောက်နိုင်တဲ့အတွက်ဘလို့အကျိုးရလက်မှရှိမှမဟုတ်တဲ့အပြင်ဒါဟာဘေးဒုက္ခများတဲ့တရားမဝင်လို့ရဖြစ်တယ်လို့သူကပြောပါရယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1063ညလိုင်းဒိုမီတာ79 kHz 15565နဲ့လိုက်ဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတင်းရှောင်သွားသူတွေကပထမအတုံနေနဲ့နိုဝင်ဘာလ15ရက်နေ့မှာဌာနေပြန်လာဖို့ရှိကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ်။ပထမအုပ်အင်းနဲ့လူဦးရေ 9,000 ကျော်ဌာနေပြန်လာမှာဖြစ်ပါတယ်။ဒီလူတွေအတွက်မြန်မာဘက်မှာအဆင်သင့်ရှိနေတယ်လို့လဲဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။တချိန်နဲ့မှာပဲရိုဟင်ဂျာတွေဌာနေပြန်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနအတွင်းဝင်ဆာဟီဒူအယ်ဟာဂီရိုဒါကာမြို့တော်မှာတွေ့ဆုံဆွေးနွေးပါတယ်။ရိုဟင်ဂျာတွေဌာနေပြန်ရေးမှာဘေးကင်းလုံခြုံမှုရှိရှိလူခုန်တိုက်ခါနဲ့အညီစာနာအလျောက်ဖြစ်ရမယ်လို့ကုလသမဂ္ဂဘက်ကပြောဆိုထားသလိုရိုဟင်ဂျာတွေဌာနေပြန်နိုင်ရေးအတွက်မြန်မာဘက်မှာအဆင်သင့်မရှိသေးဘူးလို့လည်းပြောဆိုကြပါတယ်။ဒါပေမဲ့လည်းဒီကနေ့ဒါကာမြို့တော်ကဆွေးနွေးပွဲမှာတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားဌာနေပြန်ရေးလုပ်ငန်းစဉ်ကိုတက်နိုင်သမျှအစောဆုံးစတင်နိုင်ဖို့နှစ်ဖက်တို့အခြေလေဆွေးနွေးနိုင်ခဲ့ကြတယ်လို့မြန်မာနိုင်ငံခြားရေးဌာနအမြဲတမ်းအတွင်းဝင်ကပြောဆိုခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဌာနေပြန်ရေးလုပ်ငန်းစဉ်စတင်ဖို့ဒီနှစ်အစောပိုင်းမှာသတ်မှတ်ခဲ့သေးပေမဲ့လည်းမအောင်မြင်ခဲ့ပါဘူး။ မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုဌာနေပြန်လာမဲ့သူတွေကိုလည်းနိုင်ငံသားဖြစ်ရေးဥပဒေအတိုင်းပဲဆောင်ရွက်ရမယ်လို့ရည်ရည်ပြတ်ပြောဆိုထားပါတယ်ရှင်
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်းကာလီဒါဇီယာကိုအာဏာအလွဲသုံးစားမှုနဲ့ဘင်္ဂလားဒေ့ရှ်တရားရုံးကထောင်ဒဏ်10နှစ်ထိနှစ်စာတိုးချမှတ်လိုက်တာကြောင့်လာမယ့်ဒီဇင်ဘာမှာကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာသူ့အနေနဲ့ဝင်ရောက်ရှိပန်ခွင့်ရှိတော့မှာမဟုတ်ဘူးလို့ရှေ့နေတွေကပြောပါတယ်ကာလီဒါရဲ့အတိုက်ခံ BNP ဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီကလည်းလွန်ခဲ့တဲ့ဖေဖော်ဝါရီလကသူ့ကိုထောင်ဒဏ်ချမှတ်ပြီးနောက်ပိုင်းဘလို့ဆက်ရက်တီသွားမလဲဆိုတာနဲ့ပတ်သက်ပြီးတော့ရှုပ်ထွေးမှုတွေရှိနေပါတယ်သူ့ဘော်ကူလိုထောင်ဒဏ်ချမှတ်လိုက်တာဟာအသက်83နှစ်အရွယ်ခါလီဒါနဲ့သူ့မိသားစုကိုနိုင်ငံရေးနဲ့ခက်ရှင်းရှင်းဖြစ်သွားအောင်ရည်ရွယ်ခဲ့တာပါအထက်တရားရုံးကဒီကနေ့ဆုံးဖြတ်ချက်ချပြီးမှအစိုးရရှေ့နေခါရှစ်အလမ်ခန်ကလာမယ့်ရွေးကောက်ပွဲမှာ BNP ပါတီအကြီးအကဲအနေနဲ့ဝင်ရောက်ရှင်ပြိုင်နယ်မှာမဟုတ်တော့ဘူးလို့သတင်းတောက်တွေကပြောပါတယ်စီဂျိုနဲ့အစိအောင်ယောဂါကြောင့်ဒီလအတွင်းဆေးရုံမှာကုသမှုခံယူနေတဲ့ခါလီဒါဟာတရားရုံးကိုလာရောက်နှံခြင်းမရှိသလိုသူ့ရဲ့ရှေ့နေလည်းမလာရောက်ခဲ့ပါဘူးဝင်းကြီးချုပ်ဟောင်းရဲ့ရှေ့နေစနူအဘီဒင်ကတော့ညီနိုင်တမင်ပြီးတဲ့နောက်ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တုံ့ပြန်ပြောဆိုပါမယ်လို့ဆိုပါတယ်ဖေဖော်ဝါရီလတုန်းကခလီဒါသူသားနဲ့သူ့ယုံဖွဲ့ဝင်တချို့ကိုအမေရိကန်ဒေါ်လာ2သိန်းခွဲကျော်တန်ဖိုးနဲ့ညီတဲ့ဘင်္ဂလားဒေ့ရှ်တကာ23သန်းကိုခိုးယူမှုနဲ့ဆွဲချက်တင်ခဲ့တာပါခလီဒါဝန်ကြီးချုပ်တာဝန်ထမ်းဆောင်နေစဉ်2000ခုနှစ်ကနေ2006ခုနှစ်အတွင်းသူတီထောင်ထားတဲ့မိဘမဲ့ကလေးဆောင်လျှောက်ရေးရန်မုံငွေအတွက်နိုင်ငံရဲ့ချားကလှူဒါန်းငွေတွေကိုအလွဲသုံးစားလုပ်ခဲ့တာကြောင့်မှခါလီဒါကတော့ဒီဆွဆွဲချက်တွေကိုညှင်းဆို့ထားပါရခင်ဗျာ
တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရုံးထဲမှာသတင်းထောက်ဂျမဲခါရှိုဂီကိုတပ်ဖို့ဘသူကညွှန်ကြားခဲ့တယ်လေဆိုတာကိုဆော်ဒီအာရေဗျာဘက်ကထုတ်ပြန်ပေးဖို့တူရကီသမ္မတရစ်စစ်ထီယာအာရဝန်ကဒီကနေ့အင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်ခါရှိုဂီတပ်ဖြတ်ခံရမှုအပေါ်စုံစမ်းစစ်ဆေးမှုတွေအများဆုံးပြင်းမြအောင်လုပ်ဖို့လေတူရကီသမ္မတအာရဝန်ကလွှတ်တော်မှာသတင်းထောက်တွေကိုပြောဆိုသွားပါတယ်ရှင
်အင်္ဂါနေ့ညနေခင်းနောက်ဆုံးသတင်းတွေကိုမှတင်ပြထိုင်တဲ့ကွန်အောင်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးအစီအစဉ်တွေရှစ်လာတဲ့စတင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဒီကနေ့ပဲသဘောတူလိုက်ကြပါတယ်မြန်မာအစိုးရကတော့ပြန်လည်လက်ခံရေးအစီအစဉ်ဖြစ်နေပြီလို့ဆိုပေမဲ့ဒုက္ခသည်တွေကြမှာတော့စိုးရိမ်မှုတွေလည်းရှိနေကြတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြပေးမှာပါ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့သိမ့်ချီတဲ့ဒုက္ခသည်တွေကပထမတော့အဖြစ်နဲ့ရှေးလလယ်မှာစတင်ပြီးတော့မြန်မာနိုင်ငံဘက်ကပြန်လည်လက်ခံသွားမယ့်အစီအစဉ်ကိုတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေဒီကနေ့ပဲကြေညာလိုက်ကြတာပါဒုက္ခသည်တွေကိုနေရက်ပြန်ရေးအစီအစဉ်နေနိုဝင်ဘာလတည်းစတင်မယ့်အစီအစဉ်ကိုတော့ဒီကနေ့နိုင်ငံတာဝန်ရှိသူတွေဓာကာမြို့တော်မှာတွေ့ဆုံခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနအတွင်းဝင်ရှာဟီဒီဟတ်ကအခုလိုပြောဆိုလိုက်တာပ
ါ We are looking forwardto start the repatriation by mid November
next month
next month mid November it is the first group
first phase we call it
ရှင်းလာနိုဝင်ဘာလလယ်မှာစီစဉ်စဖို့ကျွန်တော်တို့ညွှန်လင့်ထားပါတယ်ဒါကပထမအတုပ်ပါနိုင်ငံပူးတွဲလုပ်ငန်းအဖွဲ့အနေနဲ့ Cox's Bazaar ကိုတွားရောက်ပြီးရိုဟင်ဂျာတွေနဲ့တွေ့ဆုံဖို့လည်းရှိနေပါတယ်အဲ့ဒီမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ခွာလာတဲ့သူတွေဘေးကင်းလုံခြုံမှုရှိရှိနေရပြန်ကြဖို့လည်းတိုက်တွန်းသွားမှာပါ
ပထမဦးဆုံးအကြိမ်ဖြစ်တဲ့ဒုက္ခသည်9000ကျော်ကိုနိုဝင်ဘာလ15ရက်နေ့ကနေစတင်လက်ခံသွားမှာဖြစ်ကြောင်းလည်းဒုက္ခသည်တွေပြည်လည်လက်ခံရေးအစီအစဉ်ဒီမှာဥဆောင်နေသူတဦးဖြစ်တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုအခုလိုပြောပါရတယ
်။နိုဝင်ဘာ15ရက်နေ့စမယ်လို့ကြားပါတယ်။ကျွန်တော်တို့ရှိနေတဲ့ဟိုးလုံးကပြီးလာတဲ့7000နဲ့ဒုက္ခမဦးတွေတင်ရှိခဲ့တယ်။ရှိခဲ့တာကိုဒီကိစ္စနဲ့လိုက်တော့အဲ့ဒါကို verify လုပ်ပြီးတော့အဲ့ဒီအချင်းကိုပြန်ပို့ပြီးအဲ့ဒီအရပြန်ပို့တယ်လို့ကျွန်တော်တို့ယူထားတယ်ပေါ့နော်။ဆားရခါကျတော့ဒါဆက်ပြီးစဉ်းစားကြည့်လားလို့နေတော့ပြည်ရဖြစ်နေတယ်လို့ကျွန်တော်ပြောနေကြတာလေ။အဲ့ဒီအချိန်ဖြစ်ပါလိမ့်မယ်။
အခြေတော်ကြကြက်ကြနေခဲ့ပြီးနေရပြည်ရသဘောတူညီချက်ရရှိသွားခဲ့ပေမဲ့လို့ဒုက္ခသည်တွေကြားမှာတော့စိုးရိမ်မှုတွေကရှိနေစေဖြစ်ပါတယ်ဒီအတွက်လည်းမြမကိုယ်စလဲတွေမနှက်ဖြန်ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံရမှာတော့ဒုက္ခသည်တွေဘက်ကစိုးရိမ်မှုတွေနဲ့လိုလားချက်တွေကိုတင်ပြဖို့စီစဉ်ထားကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazaar အနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟီတာဒုက္ခသည်တဦးဖြစ်တဲ့ဦးဣဇလန်ကပြောပါတယ်
မနက်ကလူကြီးတွေနဲ့ကျွန်တော်မြမကလူကြီးတွေရောက်လာမယ်ဆိုရင်ကိုရိုနာပိုးဆုံးတဲ့အချိန်မှာဒီကြမ်းမှာရှာလာတယ်ကျွန်တော်ကဒီမှာဆွဆောင်းနေကြပါတယ်ဒီ ကျွန်တော်အပြေးရတဲ့ကျွန်တော်နိုင်ငံသားဒင်းတော်အပေါ်ရပြောရရှိရင်ငါဘေးကင်းလုံချုံရတဲ့ကုလသမဂ္ဂအဲလုံချုံရဲ့အစီအမံကြီးကျွန်တော်နိုင်ငံကြီးကိုပြန်လာရေးငါမူလကျေးရလာကျွန်တော်ပြန်လိမ့်မယ်တိုင်ရေးကျွန်တော်ပိုင်ဆိုင်ကြတဲ့ဥစ္စာဟုတ်တယ်ပြန်လိမ့်ရရှိရင်ဆက်ကြည့်ရင်တော့ကျွန်တော်အဲ့လိုထူထားတဲ့အခြားလာတွေရှိပါသေးတယ်အဲတောင်းစီကြတဲ့နမအပြေးကတော့လက်ခံဆောင်ရမယ်ရှင်ကျွန်တော်ကတော့ဘာဖြစ်နေမှာအဲဒီတော့ဒီအခြားလာကိုလက်မခံမှုရှိရင်ကျွန်တော်က
ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကလည်းဒုက္ခသည်တွေအနေနဲ့ကိုယ်သဘောဆန္ဒနဲ့နေရရင်ကိုဂုဏ်သိက္ခာရှိရှိလုံလုံခြုံခြုံပြန်နိုင်ဖို့အရေးကြီးကြောင်းပြောဆိုထားကြတာပါ။မြန်မာအစိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့ဒုက္ခသည်တွေနေရရင်ကိုပြန်နိုင်ရေးမြန်မာနိုင်ငံဘက်ကအားလုံးကိုစီစဉ်ထားပြီးဖြစ်တယ်လို့ပြောပါရတယ်။ကျွန်တ
ော်ရုပ်သက်ပုံစံကကျွန်တော်နိုင်ငံတော်တည်ဆောက်တဲ့အတိုင်းကိုတွန်းနေတာ။နိုင်ငံတော်တည်ဆောက်တဲ့အတိုင်းကတော့ပြောထားတဲ့လက်ထိုင်စကန်တစ်ခုနဲ့ဈာစကန်တစ်ခုပြီးရတယ်ကျွန်တော်တို့ကလေအဲလက်ထိုင်ကြီးကတော့ဒီနေ့အချိန်မကြီးကသုံးနာရီအချိန်တောင်းပြီးလဲရယ်ဈာစကန်တစ်ခုရှိတယ်လာဖို့ပါအောင်အဲ့တော့ဒီရပြီးလို့ရှိရင်ဒီ US piece of their origin တွေပြောရကြောင်းသူတို့ဒီဘူးလေးနေရာနဲ့ဒီကြောင့်နေရာမှာကျွန်တော်ကနေပြီးတော့ township နဲ့ village နဲ့လေ့လာရှိတယ်အဲ့တော့အဲ့ဒီအချိန်ကိုကျွန်တော်စီစဉ်ထားရရှိတယ်သူတို့လုပ်တဲ့အစီအစဉ်တိုင်းတွားရင်လည်းအဆင်ပြေတယ်အဲ့ဒါတော့ catch for what program ဒီလိုလိုအားကလည်းရတယ်သူတို့ဒီ6ခုပဲပြည်ပြည်လေးပုတ်ပြေးတယ်ဓာတ်ရီကုန်ရမှာခင်ဗျာနောက်ပြီးတော့ဝန်ထမ်းရင်းချက်ချင်းကြားတော့နေတိုင်းတွားလာအကုန်လုံးကတော့ဒါကကူရအပြည့်စီရင်ကြီးကဒေသကြီးဝင်လည်းပြန်မထည့်ပြီးတော့ပြည်ပြည်လေးကောင်းစီပြီးတော့ဓာတ်ရီလည်းအချင်းချင်းပြီးတော့အကုန်လုံးဓာတ်ရီအဆင်ပြေတယ်ခင်ဗျာ
ရခိုင်ပြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လကုန်တဲ့လုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကနေလိုက်လံရှေ့လျာကနေရိုဟင်ဂျာတွေပေါ်လူခွေချိုးဖောက်မှုတွေဆူဆူဝါဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်တကယ်တကာအတိုင်းဝိုက်ကဆွဆွဲထားကြပြီးတော့တိတ်ချီတဲ့ဒုက္ခသည်တွေအများဆုံးနေရပြန်တိုင်အောင်စီစဉ်ဖို့ကိုလည်းတိုက်တွန်းနေကြတာပါမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်မခံထားပေမဲ့လို့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသိရှိနေကြောင်းလည်းဆိုထားတာဖြစ်ပါတယ်ရှင
်မဆူမွန်တင်ပြတော့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းဒိုမီတာ7925ရိုးကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့တရုတ်မြန်မာနယ်စပ်ကကုန်းသွယ်ရေးသတင်းဖက်ဆက်ရအောင်ပါတရုတ်မြန်မာနယ်စပ်မှာမြန်မာဘက်ကလက်ရထွက်ကုန်တချို့ကိုတရုတ်နိုင်ငံဘက်ကတရားဝင်တင်သွင်းခွင့်မပြုတာကြောင့်လက်ရထွက်ကုန်တင်ဖို့ရောင်းချသူတွေအခက်တွေ့နေပြီးကုန်တင်ပို့တာတွေရပ်တန့်တလို့ဖြစ်နေပါတယ်အခက်အခဲတွေ့နေတဲ့မူဆယ်မျိုးကကုန်တွေတွေကတီလျာထွက်ကုန်တွေကိုတရားဝင်တင်ပို့ခွင့်ရရှိအောင်မြန်မာအစိုးရဘက်ကညှိနှိုင်းဆောင်ရွက်နိုင်ဖို့ကိုလိုလားနေကြပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုစောကတင်ပြချပါတယ်ရှင
်ဟုတ်ကဲ့တရုတ်နိုင်ငံဘက်ကိုတင်သွင်းခွင့်မရတဲ့လေယာထွက်ကုန်တွေကတော့အဓိကစံပြောင်းတဲ့တကြာစရာတွေဖြစ်ပြီးဒီလိုတင်ပို့ခွင့်မရတာဟာလမ်းထဲချီကြာမြင့်နေတာကြောင့်လေယာထွက်ကုန်ပစ္စည်းတင်ပို့တာတွေဟာရတန်းတလောက်ဖြစ်နေတာပါလက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုမူဆယ်မျိုးကစံကုံတဲ့တဦးကအခုလိုပြောပါတယ
်။ရောင်းဝယ်ရအေးရမို့ရောင်းဝယ်ဖြစ်ကိုဖြစ်တာ။ဟိုဘက်ကလည်းသွားလို့မရဘူး။ဘာမှသွားမရဘူး။နှစ်လလောက်ရှိပြီဗျာ။အဲ့ဒါကို3ရက်လောက်ဖွင့်လိုက်5ရက်လောက်ဖွင့်လိုက်အဲ့လိုဖြစ်ရတာ။သူ့ရဲ့အဓိကကန့်တက်ကုန်တွေသွားမရတာလေ။လိုင်စင်ရှိတဲ့ဟာတွေကသွားလို့ရတာ။လိုင်စင်မရှိတဲ့ဟာသွားလို့မရဘူး။ရင်းတော့လည်းနားလည်းမူလည်းသွားနေတာပဲလေ။အဲ့လိုနဲ့သူ့ဘက်ကအဆန်းစီးတွေများတယ်ဆိုင်မိမရတော့သွားလို့မရတော့ဘူးသွားလို့မရတော့ငွေကျက်တယ်ပေါ့ကွာသားဖို့ကိုယ်တော်နေသွားလို့ရောင်းနေပြတ်သွားတယ်ပေါ့ကိုယ်တော်နေအကုန်ပြည့်သွားပြီပေါ့ပြည့်သွားပြီးတော့အောက်ကအကုန်တက်ကုန်ရှိရပါဘူးကုန်တက်တော်နေရတာပေါ့လေ
ကန်တက်ကုန်တွေတင်သွင်းတာကိုတရုတ်အစိုးရဘက်ကတင်းတင်းကြပ်ကြပ်စစ်ဆေးဆောင်ရွက်လာတာကြောင့်အခုရက်ပိုင်းတွေအတွင်းမှာရောင်းဝယ်တွေကျဆင်းလာတာဖြစ်ကြောင်းအခြားမူဆယ်မျိုးကန်ကုန်တဲ့တူကပြောပါတယ
်ပြုတ်ဘက်ကတော့တန်တို့တကြားတို့ဟိုပြောင်းလို့ကတော့နည်းနည်းလေးအဝေးအေးနေတယ်ပေါ့ဗျာအဲအဲ့ဒါတွေလည်းဒီဘက်ကကျတော့ကျွန်တော်ဘက်ကတော့တရားဝင်လိုက်စင်းနေသွားတာပေါ့ဗျာဒီဘက်ကကျတော့လည်းတရားဝင်ပုံစံမျိုးဖြစ်နေတာဟုတ်တော့သူတို့ဘက်မှာလည်းဟိုစီမံချက်ကာလတွေပါရှိတဲ့ခါကျတော့နည်းနည်းပုံတွေမဝေးရကြဘူးမပြည့်ရကြဘူးပေါ့ဗျာအလိုမျိုးလေးတွေပါဟုတ်အဲအခုသူတို့အဲ့ဘဟုအဖွဲ့ဆိုပြီးတော့တစ်ဖွဲ့ရောက်နေတယ်ပြောတယ်အဲ့အဖွဲ့ကနည်းနည်းကျမှတ်နေတယ်ပေါ့နော်အလိုမျိုးလေးဖြစ်နေတယ်ဟုတ်
လေယာထွက်ကုန်ပစ္စည်းတွေတင်ပို့လို့မရတာကြောင့်ကုန်စည်တည်ယူပို့ဆောင်ရေးလုပ်ငန်းကိုပါထိခိုက်လာကြောင်းလဲဒေသခံကုန်တယ်တွေကပြောပါတယ်ဒီခက်ခဲတွေပြည်လဲစေဖို့အတွက်အစိုးရချင်းညှိနှိုင်းဆောင်ရွက်တင်ကြောင်းလဲမူဆယ်မျိုးကန်ကုန်တယ်ကတုံ့တက်ပြောဆိုပါတယ
်ဒါတွေကတော့နိုင်ငံတော်စင့်ကိုဟိုဘက်နိုင်ငံအကြီးကြီးတွေနဲ့ဒီဘက်နိုင်ငံအကြီးကြီးတွေဟိုဒါတွေ့ဆုံဆွေးနွေးပြီးတော့မှပဲချီချင်းမှနည်းပြည်လဲမဲ့အနေထားတွေပေါ့ဗျာအဲ့လိုမျိုးလေးတွေပေါ့ဟုတ်
ဒီနေ့မလာလောက်ကလည်းရာနဲ့ချီတဲ့မြန်မာနိုင်ငံကကုန်သည်ကြီးတွေရဲ့တရုတ်ပန်စင်းတွေကိုတရုတ်အာဏာပိုင်တွေကပိတ်ပင်တာတွေရှိခဲ့ပါတယ်။ဒီလိုပိတ်ပင်တာကိုမူဆယ်ကုန်သည်ကြီးများအသင်းကစီးပွားရေးနဲ့ကုသရေးဝန်ကြီးဝင်ကြီးဌာနကိုအတိအပြေးကြောင်းကြားခဲ့တဲ့နောက်နှစ်ဖက်အစိုးရကြားညှိနှိုင်းပြီးပြေလည်အောင်ဆောင်ရွက်ခဲ့တာတွေရှိခဲ့ပူပါတယ်။မြန်မာအစိုးရကတရုတ်နိုင်ငံဘက်ကိုလေယာထွက်ကုန်တွေကိုတရားဝင်တင်ပို့နိုင်ရေးအတွက်စာချုပ်ချုပ်ဆိုနိုင်ဖို့နဲ့စီးပွားရေးဇုံတစ်ခုတည်ထောင်ဖို့အတွက်ဒီနှစ်နှစ်လယ်ပိုင်းလောက်ကလေးကဆောင်ရွက်တာတွေရှိခဲ့ပါတယ
်။တွားရှိမြပြ။မြန်မာနိုင်ငံရဲ့ထွေထွေဂျားဖြတ်ရွက်ကောက်ပွဲတွေကိုအခုလာမယ့်နိုဝင်ဘာလ3ရက်နေ့မှာပြုလုပ်မှာပါ။ဒီမိုကရေစီနီးကျရွေးကောက်ပွဲတွေရဲ့အင်ကာရက်နဲ့ညီတဲ့ရွေးကောက်ပွဲအခင်းကျင်းရှိရလားလွတ်လပ်မျှတတဲ့ရွေးကောက်ပွဲတရားဖြစ်ဖို့အလားအလာကောင်းရှိပါသလားလာမယ့်နိုဝင်ဘာလ3ရက်နေ့ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေရွေးကောက်ပွဲမတိုင်ခင်အခင်းကျင်းအနေအထားတွေကိုအခုလာမယ့်အင်ကာနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမြင်းများလူတွေတို့ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုမေးလို့တဲ့မေကွန်ကိုယ့်ရဲ့အမြင်ယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းထံကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မြန်ကြားမယ်သွားရှင်တို့ကိုကျေးဇူးပါတယ်။
VOA American အသံရဲ့ဒိုင်းလေးလိုင်းအစီအစဉ်ကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ညဒိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ American နိုင်ငံမှာမြန်မာသင်္ဘောသားတဦးပြုတ်ကျပျောက်ဆုံးတဲ့သတင်းပဲဆက်ရအောင်ပါ။ American ပြည်ထောင်စု New York မြို့ကုန်တင်သင်္ဘောကြီးတွေဝင်ထွက်သွားလာတဲ့ Ambrose Channel မှာအောက်တိုဘာလ29ရက်နေ့ကကုန်တင်တစ်သားအတင်းတင်မောကြီးပေါ်ကပြုတ်ကျပြီးတော့မြန်မာတင်မောရာတူပျောက်ဆုံးခဲ့ပါတယ်။ပေါ်တူဂီအလန်တင် Northern Jaguar ကုန်တစ်တာတင်မောပေါ်ကပြုတ်ကျပျောက်ဆုံးခဲ့တာဖြစ်ပြီးတင်မောရာအတွက်ရတင်ရထိုက်တဲ့နေနာကြီးတွေရဖို့ကြိုးစားသွားမယ်အကြောင်းသက်ဆိုင်ရာကုမ္ပဏီတာဝန်ရှိသူကပြောပါတယ်။ကိုသိန်းထိုက်ဦးကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
။ပေါ်တူဂီအလန်တင် Northern Jaguar ကုန်တင်တင်မောပေါ်ကရေထဲပြုတ်ကျပြီးပျောက်ဆုံးသွားတဲ့မြန်မာတင်မောသားကိုအမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ကကြိုးစားရှာဖွေခဲ့ပြီးမြဲအခုတော့ရှာဖွေလုပ်ငန်းတွေရပ်ဆိုင်းလိုက်ပြီလို့ Port Technology သတင်းမှာဖော်ပြပါတယ်။စင်ကာပူနိုင်ငံကနေထွက်လာတဲ့ကုန်တင်သင်္ဘောဟာအမေရိကန်ပြည်ထောင်စုကိုသင်္ဘောဆိုက်ခဲ့တဲ့အချိန်အော်တိုဝါလာ28ရက်နေ့ကရေချောင်းပြဖို့လေကားတကားအဖွဲလှိုင်းရိုက်ပြီးတော့တကားတွေကိုရေဝင်ခဲ့တာကြောင့်မြန်မာသင်္ဘောသားတူဖြစ်တဲ့ကိုကျော်မင်းထွန်းရေထဲပြုတ်ကျပျောက်ဆုံးခဲ့တာပါ။ Northern Jaguar ကုန်တင်သင်္ဘောလိုင်းနဲ့ဆက်သွယ်လုပ်ငန်းလုပ်နေတဲ့မြန်မာနိုင်ငံက Unity Marine Company ကတာဝန်ရှိသူတူဖြစ်တဲ့ဥကြော်ကြော်ဦးက VOE ကိုအခုလိုပြောပါလေ
။သူတို့သွားတဲ့အခါမှာရာသီဥတုကလည်းနည်းနည်းဆိုးတယ်ကွာ။အဲ့မှာ line သူတို့ဖွင့်တဲ့အချိန်မှာပေါ့နော်အဖွင့်မှာတော့နော် line ရိုက်သွားတော့အဲ့မှာသူတို့ line အလုံးလိုက်ဝင်လာပေါ့ဗျာ။လဲတာချတဲ့နေရာပေါ့။ရေချောင်းများတက်မဲ့နေရာပေါ့နော်။အဲ့အဲ့နေရာလေးက line ရေဝင်ပြီးတော့သူတို့အဲ့ဒါတရားဝါပြုတ်ကျသွားတယ်ဗျာ။ကျော်မင်းထုံးဆိုတဲ့ OS လေးရပေါ့နော်။သူကရေလဲပါသွားတာပေါ့နော်။ပြီးတော့အဲ့မှာပိုဆင်ရတော့ခြေတော့ကျိုးပြီးတော့သူအပေါ်မှာတင်ကြံခဲ့တာပေါ့ဗျာ
ကုန်တင်သင်္ဘောဆိုက်ကတ်ချိန်မှာလိုင်းတွေကလည်းပေ20လောက်အထိမြင့်နေသလိုလေးတိုက်နှုန်းတနာရီမိုင်40နီးပါးတက်ခတ်ခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်သင်္ဘောလေကားတကားထဲမှာ OS င်သင်္ဘောသားကိုကျော်မင်းထွန်းနဲ့အတူဘောဆန်စင်ကိုမိုးလွင်တို့ရှိနေခဲ့ပြီးကိုမိုးလွင်ကတော့ခြေထောက်ကျိုးသွားခဲ့တယ်လို့ဦးကျော်ကျော်ဦးကပြောပါတယ်အမေရိကန်ကမ်းခြေဆောင်တပ်ကိုလည်းအကြောင်းကြားပြီးရှာဖွေဖို့အကူအညီတောင်းခဲ့ပါတယ်ခြေထက်ပြုတ်ကျပျောက်ဆုံးသွားတဲ့ကိုကျော်မင်းထွန်းအတွက်ထိုက်တဲ့နင်းနာခြေတွေရဖို့ကုမ္ပဏီအနေနဲ့စူးစမ်းပေးနေတယ်လို့လည်းဦးကျော်ကျော်ဦးကပြောပါတယ
်ဒီတင်မောလိုင်းနဲ့ဆုံးတဲ့လူတွေကတော့အများကြီးရှိတာပေါ့ဗျာဟိုသူအရှိမလဲဟိုလိုအပေါ်ကနေပြုတ်ကြပြီးဆုံးတာလို့ရေတဲ့ပြုတ်ကြပြီးဆုံးတာလို့အများကြီးပဲကျွန်တော်ဒီမှာရှိခဲ့ဘူးတယ်ဆုံးတဲ့ဆုံးတဲ့လဲကိစ္စဝိစားအားလုံးပြည့်တဲ့အချိန်မှာ insurance ဆိုတာရှိတယ်လေကျွန်တော် insurance department ကနေပြီးတော့သူတို့အကုန်လုံးဒီမိသားစုတို့သူတို့ချုပ်ထားတဲ့စာချုပ်အတိုင်းပေါ့နော်အဲဒီအတိုင်းကိုအကုန်လုံးကျွန်တော်တို့ကုမ္ပဏီကနေပြီးတော့လိုက်လာပြီးတော့ဆောင်ရွက်ပေးတယ်ဒါကတော့ဖြစ်တဲ့လူတိုင်းပါနော
်မြန်မာနိုင်ငံပင်လယ်ပြင်များတမက်ကများအဖွဲ့ချုပ်တွေးရင်မူဦးသက်နိုင်ကတော့ပြည်ပသင်္ဘောလိုင်းတွေမှာလှုပ်လို့ရင်ပင်လယ်ပြင်မှာမတော်တဆထိခိုက်တရန်ရခဲ့တဲ့မြန်မာသင်္ဘောသားတွေထိုက်တဲ့နဲ့ရောကြီးရအောင်ကူညီဆောင်ရွက်ရမှာကုမ္ပဏီအပေါ်မူတည်ပြီးတစ်ခါတစ်ခါတယောက်နဲ့တယောက်မတူတဲ့အကြောင်း VOE ကိုရှင်းပြပါတယ်
ကျွန်တော်သင်္ဘောသားတွေအဲဒီနိုင်ငံခြားထွက်လို့ရှိရင်ကျွန်တော်မြန်မာအာမခံပါလေ issue ဆိုတာလေအဲ့ဒါ5,000တွင်းရတယ်မြန်မာကျပ်5,000ပါအဲ့အဲ့ဒီဟာကအရင်တော့အဲ့ဒီကောင်က policy တည်းအနေနဲ့မဖြစ်မနေတွင်းရတယ်တ တင်မောသားတွေထွက်လို့ရှိရင်အဲ့ဒီ issue ကတွန်းသွားရတယ်အခုကျတော့တင်မောသားတွေကတောင်းဆိုလာတဲ့အခါကျတော့သူကတချို့တင်မောသားတွေကလည်းအလို့ရှုပ်တဲ့ဘာညာပေါ်လို့တောင်းဆိုလာတဲ့အခါကျတော့ဒီရေချောင်းဝိသီဌာနကနေပြီးတော့မှဒီဟာကိုတင်မောသားရဲ့ဆန္ဒပဲသူ့ရဲ့လွတ်လပ်ခွင့်ပဲဆိုပြီးတော့ဖြေလျှော့လိုက်တာပေါ့နော်ဖြေလျှော့လိုက်တော့တင်သွားတဲ့တင်မောသားဆိုလို့ရှိရင်တော့အဲ့ဒီ issue ကသူကဒေသဘက်ကိုသူရမယ်တောင်းဆိုတဲ့နေရာမှာတစ်ချက်ကဘာရှိလဲဆိုတော့သူရဲ့ contract ရတောင်းဆိုတာရှိတယ်အဲ့လိုရှိလို့ဒီမှာသဘောတူညီချက်အရာသူခွဲပြားတာရှိတယ်ဒါပေမဲ့ international စံတက်မှတ်ချက်ကတော့ရှိပြီလားဗျာတချို့လည်းဟိုရရရှိတယ်တချို့လည်းကုမ္ပဏီကညစ်ထားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကတက်ဆိုင်ရအဲ့နိုင်ငံမှာရှိတဲ့ကျွန်တော်တို့ရဲ့လူ့မအဖွဲ့အစည်းတွေကတဆင့်ပေါ့နော်ကျွန်တော်တို့ဖိအားပေးတောက်ဆိုတာရှိတယ်ပြီးတော့အဲ့မှာရှိတဲ့လူ့မအဖွဲ့အစည်းတွေကျွန်တော်တို့ရဲ့မိတ်ဖက်အဖွဲ့အစည်းတွေရှိတယ်အဲ့ဒီမိတ်ဖက်အဖွဲ့အစည်းကနေဖိအားပေးပြီးတော့ကုမ္ပဏီကိုဖိအားပေးတောက်ဆိုတာရှိတယ်သူတို့ရဲ့နိုင်ငံရဲ့ law ဥပဒေတွေကတောက်ဆိုတာရှိတယ်
အခုမြန်မာတင်မောသားဒီပြုတ်ကြပြောင်းဆုံးသွားခဲ့တဲ့ Northern Jaguar ကုန်တင်တင်မောဟာအမေရိကန်ပြည်ထောင်စုနဲ့အာရှနိုင်ငံတွေကိုကုန်တွေတင်ဖို့သွားလာနေတဲ့တင်မောဖြစ်ပါတယ်စင်ကာပူနိုင်ငံကနေနယူးယောက်စိတ်ကမ်းကိုကပ်ပြီးရင်အမေရိကန်ပြည်ထောင်စုတောင်ကာရိုလိုင်းနာပြည်နယ် Charleston စိတ်ကမ်းကိုခီးဆက်မှာဖြစ်ပါတယ်2009ခုနှစ်ကတည်ဆောက်ခဲ့တဲ့တင်မောဖြစ်ပြီးအလျား 333.6 မီတာနဲ့အနံ 44.3 မီတာကျယ်ဝန်းတဲ့ကုန်တင်တင်မောကြီးဖြစ်တဲ့အကြောင်းကုန်တင်တင်မောတွေနဲ့သက်ဆိုင်တဲ့ရေချောင်းဆိုင်ရာအချက်အလက်ထုတ်ပြန်ချက်တွေမှာဟုတ်ပြထားပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးတင်ပြတော်ရပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ် VOA ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုအခုထုတ်လွှင့်ပေးနေတဲ့ညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ဒါရင်မကတရရဲ့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်ခရော့ချန်ရှိနေတဲ့အချိန်အတွင်းနောက်ဆုံးသောသတင်းအချင်းချုပ်ကိုမှတင်ငင်ထိုက်ကပြောပြပေးပါဦ
း။အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ပစ်ဖတ်မြို့မှာပြီးခဲ့တဲ့သတင်းပတ်ကဂျူးဖျားကြောင့်အတွင်ပြစ်ခတ်ခံရမှုအတွင်သေဆုံးရတဲ့သေဆုံးသွားသူ12ဦးရဲ့မိသားစုဝင်တွေကိုအလေးထားမှုကိုပြသတဲ့အနေနဲ့သမ္မတဒေါ်နယ်ထရန့်နဲ့ဇနီးမလန်နီယာတို့ဒီကနေ့အင်ကာနေမှာပစ်ဖတ်မြို့ကိုတွားရောက်မှာဖြစ်ပါတယ်။ဒါပေမဲ့လည်းဂျူးကောင်းဆောင်တချို့တို့ကတော့တမရအနေနဲ့လူမျိုးရေးဝါဒီတွေကိုပြစ်တင်ရှုတ်ချတာအရင်လုပ်ဖို့တောင်းဆိုထားကြပါတယ်။အမေရိကန်တမရဒေါ်နယ်ထရန့်ကိုဝေဖန်သူတွေထံဖောက်ခွဲရေးပစ္စည်းတွေပါတဲ့ပါဆယ်ထုတ်အနည်းဆုံး73ခုပေးပို့ခဲ့တယ်လို့စွပ်စွဲခံထားတဲ့စီဇာဆေရော့စီမှာနောက်ထပ်ပေးပို့နိုင်ခြေရှိတဲ့လူနာမည်တွေပါတဲ့အဆင့်တစ်ခုရှိနေတယ်လို့တာဝန်ခံအရာရှိတွေကမနေ့တင်းနှင်းလာနေတုန်းကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တဲ့သူ့ကိုဖမ်းဆီးမိချိန်မှာသူ့ရဲ့စည်ရင်တဲမှာပါသူရီစီကိုပါဆယ်ထုတ်တွေဆက်ပြီးပို့ဖို့လုပ်နေမယ်လို့အာဏာပိုင်တို့ကယုံကြည်ထားကြပါတယ်အင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာကနေလမ်းရုံးအဲ၄ချောင်းလိုင်းလေယာဉ်တစ်စင်းမနေ့တင်းနှင်းလာနေ့မနေ့အစောပိုင်းမှာပြန်တက်သွားပြီးတဲ့နောက်မိနစ်ပိုင်းအကြာပင်လယ်ထဲပြစ်ချခဲ့တာမှာလိုက်ပါသွားသူအလုံးသေဆုံးသွားပြီလို့ယုံကြည်ထားကြပြီးလိုက်ပါသွားတဲ့ခီးတွေနဲ့လေယာဉ်မှူတန်း189ရောက်ရဲ့ရုပ်အလောင်းနေရရှိရေးအတွက်ရှာဖွေကယ်ဆယ်ရေးလှုပ်သားတွေဒီကနေ့ဆက်ပြီးတော့စ조사နေကြပါတယ်။ဘသူတွေလဲဆိုတာကိုစစ်ဆေးဖို့အတွက်ရုပ်အလောင်းထည့်ထားတဲ့အိတ်24လုံးကိုဆေးရုံကိုပို့ဆောင်ထားပြီးဖြစ်တယ်လို့လည်းမနေ့ညပိုင်းမှာတာဝန်ရှိသူတွေကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုကိုဥတီလာနေတဲ့ဟွန်ဒူရက်စ်နိုင်ငံကရွှေပြောင်းအခြေချဝင်ရောက်လာသူတွေကိုအမေရိကန်မက္ကဆီကိုနယ်စပ်မှာဟန်တိုင်းရာမှာကူညီနိုင်ဖို့အမေရိကန်တပ်ဖွဲ့ဝင်9200ကိုစစ်ဌာနချုပ်ပင်တဂွန်ကနေဆစ်လွတ်ခဲ့ပါတယ်ရှင်
။တရင်အချင်းချုပ်ကိုမှတင်ငိထိုက်ကြီးညာပေးခဲ့တာပါရှင်။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမှစုမှုဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Vesco Volaric ဖြစ်ပါတယ်။ View America အတန်ရညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ25 kHz 3953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ58 kHz 9339နဲ့လိုင်းလက်မီတာ190 kHz 3905တို့ကနေတိုက်ထုတ်လင်းပေးသွားအောင်ပါပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လာပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ
This program has come to you from the Voice of America, Washington.
်